စနေနေ့ညတကောင်ကျော်တနင်္ဂနွေနေ့မနေ့တနားကြီးကျော်လောက်မှာပြင်းအား 4.8 အဆင့်ရှိတဲ့ငရင်တစ်ခုရန်ကုန်မြို့နယ်25မိုင်လောက်အကွာတွန်တင်းမြို့ရဲ့အနောက်မြောက်ဖက်10မိုင်အကွာလောက်မှာလှုပ်ခတ်သွားခဲ့တယ်လို့မိုးလေဝသနဲ့ဇလဗိဒပညာရှင်ဦးထွန်းလင်ကသူ့ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။ငရင်ကြောင့်ထိခိုက်ဒဏ်ရာရမှုနဲ့ပျက်စီးဆုံးရှုံးမှုရှိမရှိဆိုတာကိုတော့မသိရသေးပါဘူး။အလားတူပဲတရုတ်မြန်မာနယ်စပ်မှာအင်အားအတန်အသင့်ပြင်းထန်တဲ့ငရင်တစ်ခုလှုပ်ခတ်သွားတဲ့အတွက်45ဦးထိခိုက်ဒဏ်ရာရပြီးတော့ထောင်ထဲချပြီးတော့ဒေသခံတွေဘေးလွတ်ရာကိုရှောင်တိမ်ခဲ့ကြရတယ်လို့တရုတ်အာဏာပိုင်ကစနေနေ့မှာပြောဆိုပါရတယ်။တရုတ်နိုင်ငံယူနန်ပြည်နယ်အတွင်းမနစ်ကငရင်လှုပ်ခတ်ခဲ့တဲ့နေရာမှာပဲတောက်ကြန်လေးကငရင်ပြန်ပြီးတော့လှုပ်ခဲ့တာဖြစ်ပြီးဒေသခံတွေအဆောက်အဦတွေကနေဘေးလွတ်ရာကိုပြေးထွက်ခဲ့ကြရတယ်လို့ကျောင်းသားတွေကလည်းကျောင်းနေတွေကနေဘေးကင်းရာကိုခေါ်ဆောင်သွားခဲ့ရတယ်လို့ဆိုပါရတယ်။ဒဏ်ရာသူတွေကရှေ့ဦးကတော့စိုးရင်ရတဲ့အနေအထားမှာရှိပြီးလူပေါင်း2,000နီးပါးကိုယာယီခိုလုံရေးစခန်း50လောက်ကိုပြောင်းရွှေ့ပေးခဲ့ရတယ်လို့ယူနန်ပြည်နယ်ဒီဟောင်းစီရင်စုကနေပြီးတော့အစစနေနေ့မှာသတင်းထုတ်ပြန်ပါတယ်။အခုလှုပ်ခတ်သွားတဲ့ငရင်ရဲ့ပြင်းအားဟာ 6.1 အဆင့်ရှိတယ်လို့ယူနန်ခရိုင်ကနေပြီးတော့သတင်းထုတ်ပြန်ရမှာအမေရိကန်ဘူမိဗေဒတိုင်းထွာရေးအဖွဲ့ကတော့ဒါဟာ 9.9 အဆင့်ရှိတယ်လို့ပြောဆိုပါတယ်ခင်ဗျာ။